အမေရိကန်နိုင်ငံမှာတောင်ဝန်ကျနေတဲ့တရုတ်သံတမန်တွေအပေါ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကကန့်သတ်ချက်အသစ်တချို့ကိုချမှတ်လိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုမနေ့ဗုဒ္ဓဟူးနေ့ကထုတ်ပြန်တဲ့ကန့်သတ်ချက်အသစ်တွေထဲမှာတော့တရုတ်သံတမန်တွေအနေနဲ့အမေရိကန်တက္ကသိုလ်တွေနဲ့ကောလိပ်တွေကိုသွားမယ်ဒါမှမဟုတ်ဒေသခံအစိုးရဖွဲ့ဝင်တွေနဲ့တွေ့ဆုံမယ်တရုတ်တန်ရုံဒါမှမဟုတ်ကောင်စစ်ဝင်ရုံအပြင်ဘက်မှာလူ90ထက်ကျော်တဲ့ရင်ကျမှုဆိုင်ရာအခမ်းအနားတွေကျင်းပမယ်ဆိုရင်ကြိုတင်ခွင့်ပြုချက်ယူရမှာဖြစ်တယ်လို့ပြောပါတယ်ဒါအပြင်တရုတ်အစိုးရအနေနဲ့သူတို့လှုပ်ဆောင်နေတဲ့လူမှုကွန်ရက်အကောင့်တွေကိုတည်တည်ချာချာဖော်ပြဖို့လိုမှာဖြစ်တယ်လို့ဝန်ကြီးပေါင်ပီယိုကပြောပါတယ်အမေရိကန်မှာတာဝန်ကျနေတဲ့တရုတ်တန်တမန်တွေပေါ်မှာဒီလိုလုပ်ရတာဟာတရုတ်နိုင်ငံမှာရှိတဲ့အမေရိကန်တန်တမန်တွေပေါ်အဲ့လိုစီမံကန့်သတ်မှုတွေချမှတ်တာကြောင့်ဖြစ်တယ်လို့ဝန်ကြီးပေါင်ပီယိုကပြောပါတယ်။အမေရိကန်ဘက်ကအခုလိုလှုပ်တာဟာသူတို့ရဲ့တန်တမာဝန်ထမ်းတွေနဲ့ကောင်စုဝန်ယုံဝန်ထမ်းတွေပေါ်မှာနောက်ထပ်မတရားတဲ့ကန့်သတ်မှုတွေနဲ့အတားအဆီးတွေကိုချမှတ်လိုက်တာဖြစ်တယ်လို့ဝါရှင်တန်မှာရှိတဲ့တရုတ်တန်ရုံရဲ့ကြေညာချက်မှာပြောထားပါတယ်။အခုလိုအမေရိကန်မှာရှိတဲ့တရုတ်တန်တမာတွေပေါ်မှာကန့်သတ်ချက်အစ်တွေချမှတ်လိုက်တာကကမ္ဘာစီးပွားရေးအကြီးဆုံးနှစ်နိုင်ငံကြားမှာဆက်ဆံရေးတွေပိုပြီးတော့ဆိုးဝါးလာနေတဲ့အရေးလက္ခဏာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးနှီးပညာတရုတ်နိုင်ငံကပြဋ္ဌာန်းခဲ့တဲ့ဟောင်ကောင်အမျိုးသားလုံခြုံရေးဥပဒေအပါအဝင်ကိစ္စရဲ့အတော်များများနဲ့ပတ်သက်ပြီးတော့ပဋိပက္ခတွေဖြစ်နေကြတာပါခင်ဗျာ။